2019ခုနှစ်အတွင်းကရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့စုံစမ်းမှုတွေအရလူကြုံရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေကိုပိတ်မှတ်ထားပြီးလူမျိုးစုလိုက်ရှင်လင်းဖယ်ရှားမှုတွေလုပ်ခဲ့တဲ့အထောက်အထားတွေထပ်ရရှိထားတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ဒီနှစ်နှစ်ပတ်လည်လူခွင့်ရေးအစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ဒါပေမဲ့ဒီအစီရင်ခံစာမှာမြန်မာအရတအစိုးရနဲ့ကျူးလွန်သူလူကြုံရေးအာဏာပိုင်တွေကိုတိကျခွဲထုတ်ထားတဲ့သဘောတွေ့ရပြီးကျွန်ုပ်ဆိုင်ဆိုတဲ့လူမျိုးတုံးတပ်ဖြတ်မှုစကလုံးကိုတောင်တတိထားရှောင်းသုံးထားတာတွေ့ရတယ်လို့မြမလူခွန်ကြီးဦးဆောင်ဆုံးရှားသူတူကရှုမြင်ပါတယ်။ Equality မြန်မာညီမျှချင်းမြန်မာရဲ့အမှုဆောင်ညွှန်ကြားရေးမှုဦးအောင်မျိုးမင်းကို VOA ဖွဲ့သားကိုရန်နိုင်ဆက်သွယ်မြင်းညံထားပါတယ်ရှင်
။ဒီအစီရင်ခံစာထဲမှာအဓိကကတော့ဒီဟိုရိုဟင်ဂျာကိစ္စပေါ့မြန်မာစစ်တပ်ကဒီရိုဟင်ဂျာတွေပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတယ်ဆိုပြီးတော့ဒီပြစ်မှုကျူးလွန်တဲ့တပ်ပြည်အထောက်အထားတွေကိုတွေ့ရတယ်ဆိုပြီးတော့ပြောတယ်ဒါနဲ့ပတ်သက်ပြီးတော့ရောဗာများပြောလို့ပါတယ်သူတို့ရဲ့ဒီတက်တဲ့အထောက်ထားတွေကဘယ်လောက်ထိခိုင်မာတဲ့အနေထားမှာရှိတယ်လို့မြင်မိပါလေ
ဒီလိုမျိုးလာရောက်စုံစမ်းတဲ့နိုင်ငံတကာအဖွဲ့ကြီးတခြားစုံစမ်းစည်းမှုအဖွဲ့တွေကိုပြည်စင်းမှာခွင့်ပြုခြင်းမရမရှိတဲ့အတွက်ဘယ်လောက်ထိတည်ငြိမ်ခိုင်လုံမှုရရှိလဲကျွန်တော်တို့လေ့လာလို့မရပါဘူးသူတို့ကတော့ဒီဘင်္ဂလားဒေ့ရှ်နဲ့တက်ကိုထပ်ပြီးပိတ်ဆောင်သွားတဲ့လူတွေရဲ့အဖြစ်အပျက်ကိုကိုးကားပြီးတော့ဖြစ်တယ်ဆိုတဲ့အချက်ကိုပြောပြထားတယ်ဒီဒေတာမှာခုနလိုမျိုးလူမျိုးနယ်တစ်ခုပေါ်မှာဒါမှမဟုတ်ရှိလူအုပ်စုတစ်စုပေါ်မှာပြစ်မှတ်ထားပြီးတော့လူခွင့်ချုပ်ဖောက်မှုတွေဖြစ်နေရဆိုတဲ့အချက်ကတော့တကယ်ကိုကြည်ကြည်လောက်လောက်ဖြစ်လာတယ်။ပွားရောက်တွေ့ဆုံတဲ့သူတွေကလည်းဒီအဖြစ်အပျက်နဲ့ပတ်သက်ပြီးတော့တကယ်တမ်းဖြစ်ပါရဲ့ဆိုတော့ခိုင်လုံသောအထောက်အထားရှိတယ်ဆိုတာဒီမှာသွားတဲ့အဖွဲ့တိုင်းကလည်းပြောနေပါလေ
။လူခွင့်အဖွဲ့တွေဒီနိုင်ငံကအကူအညီပေးအဖွဲ့တွေပြောနေတာကဒီဟာနဲ့ပတ်သက်ပြီးတော့လူမျိုးတုံးတက်ဖြတ်မှုဆိုပြီးတော့ပြောတာတွေရှိပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနရဲ့လူခွင့်အစီရင်ခံစာမှာတော့လူမျိုးတုံးတက်ဖြတ်မှုဆိုတဲ့အဆင့်မျိုးကိုတမတ်ဖော်ပြသွားခြင်းတော့မရှိဘူး။ဒီလူမျိုးစုလိုက်ရှင်လင်းဖယ်ရှားတယ်ဆိုတဲ့ဥစ္စာပဲလို့ပြောသွားတယ်ဆိုတော့ဒီပေါ်မှာရောဘယ်လိုမြင်မိလဲ
။ဒီမျိုးစိုက်ဆိုတဲ့စကားလူမျိုးတုံးတက်ဖြတ်မှုဆိုတဲ့စကားကိုဒီအစီရင်ခံစာမှာတိတိကျကျကိုဂရုစိုက်ပြီးတော့မတုံ့ထားတာကိုတွေ့ရတယ်။ဆွန်ရက်ချက်ကပါလဲဆိုလို့ရှိရင်တော့လက်ရှိမြန်မာနိုင်ငံအစိုးရကိုဒီလူမျိုးစိတ်ရသွေးကောင်ဖြစ်ဆွဆွဲတဲ့အတိအကျကြီးကိုဆွဆိုးဝါဆွဆွဲတဲ့အစ်တီကိုသူတို့မသွားသေးဘူး။ဒါပေမဲ့ဖြစ်လာနိုင်တဲ့ဆိုတဲ့ကိစ္စရဲ့နောက်တစ်ခါမှလူဦးရေအမြောက်များပေါ်မှာလူသားချင်းစာနာမှုမရှိဘဲနဲ့ကျူးလွန်နေဆိုတဲ့အမှုလောက်တွေသူတို့သတ်မှတ်ထားတယ်။မြန်မာနိုင်ငံအစိုးရအနေနဲ့လက်တွေ့လက်တွေ့ပူးပေါင်းဆောင်ရွက်ဖို့အမှန်တရားကိုဖော်ဆောင်နိုင်ဖို့ပြီးလို့ရှိရင်ဒီလိုမျိုးဆိုးဝါးတဲ့လူခွင့်ကိစ္စတွေကိုအမှန်တကယ်စိတ်ရင်းစေတာမှန်နဲ့စုံစမ်းစစ်ဆေးပြီးတရားဥပဒေဆောင်ကျင်းနိုင်မှုအတွက်သူတို့အနေနဲ့ဆက်လက်ပြီးစောင့်စားနေတယ်။ဒါနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့အတွက်သို့မဟုတ်နိုင်ငံတကာနဲ့လက်တွဲလုပ်ဆောင်ပြီးတော့အမှန်တရားဖော်ဆောင်နိုင်မှုအတွက်ညွှန်လင်းနေသေးတယ်ဆိုတဲ့အသေးပေမျိုးကျွန်တော်တို့တက်ရောက်နေကြရပါတယ်
။ဒီအစီရင်ခံစာကြောင့်ရောနိုင်ငံဆက်ဆံရေးရောထိခိုက်နိုင်ပါသလား
။အမေရိကန်ရဲ့နိုင်ငံများ၏မူဝါဒကိုရှိမယ်ဆိုရင်အများအားလူခွင့်ရေးကိုအခြေခံပြီးတော့သူတို့ရေးသားပါတယ်။ဒါကြောင့်မို့ဒီအစီရင်ခံစာကဟိုနိုင်ငံတစ်ခုရဲ့စံတမန်ရေးဖွံ့ဖြိုးရေးစီမံရေးရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့လေ့လာစရာစံချီတစ်ခုဖြစ်ပါတယ်။ဒါကတော့အခုလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေဖြစ်တဲ့ပြည်သူလူထုရဲ့အခြေခံလက်လက်စွာထုတ်ဖော်ပြောဆိုခွင့်သတင်းမီဒီယာတွေကျွန်တော်တို့ရရှိခွင့်ဆိုတဲ့အခြေခံခွင့်ရေးတော်မှာထိခိုက်မှုတွေပုံများပြားလာတယ်ဆိုတဲ့ချက်ကအမေရိကန်နဲ့ပူးပေါင်းလက်ဆောင်မှုအထူးဖြင့်ဒီနိုင်ငံများအကူအညီထောက်ပံ့ရင်နောက်တစ်ခါရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့အလုပ်ဆောင်မှုအတွက်ကတော့ရေခုံးတွန့်စရာစိတ်ပြီးတော့ကြောက်ကြောက်ရွှင်ရွှင်နဲ့လာရောက်ပြီးကြမ်းလှမ်းမဲ့အခြေအနေမျိုးတော့ရှိလာတော့မှာမဟုတ်ဘူ
းမြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေဒီလိုလူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရဘက်ကတုံ့ပြန်ဆောင်ရွက်တဲ့အခြေအနေကိုလည်းအားရချေနှက်မှုမရှိဘူးဆိုပြီးတော့ပြောထားပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရအနေနဲ့ရောဘာတွေလုပ်ဖို့လိုမယ်လို့မြင်မိပါလဲ
ဒီလိုမျိုးလူခွင့်ကိစ္စတွေချိုးဖောက်နေတာစစ်တပ်မှာပါဝင်တဲ့သူတွေစစ်တပ်ကောင်းဆောင်တွေကကျူးလွန်နေလို့ပြောပြီးတော့မြန်မာအစိုးရကတော့ဒီကိစ္စနဲ့ပတ်သက်ပြီးခိုင်တယ်ဖြေရှင်းရမှာအားမင်းလို့ထောက်ပြထားတာသူတို့တမင်စစ်စစ်ခွဲထားတဲ့သဘောမျိုးလေးတွေ့ပါတယ်ဒီအစိုးရအနေနဲ့ဒီလိုမျိုးကိစ္စတွေမှာပြောသမျှလက္ခဏာတော့မဟုတ်ပြီမဲ့နိုင်ငံတကာနဲ့တိုင်းနိုင်ငံပူးပေါင်းဆောင်ရွက်ပြီးတော့တကယ့်ကိုလူခွေအမှန်တကယ်လေးစားပြီးလူခွေကိုကာကွယ်စောင့်ရှောက်ပြီးလူခွေချုပ်ဖောက်သူတွေကိုထိရောက်စွာအရေးယူတဲ့လုပ်ငန်းစီတွေလုပ်ပြဖို့လိုအပ်ပါပြီပူးပေါင်းဆောင်ရွက်မှုနဲ့နိုင်ငံတကာရဲ့ယုံကြည်မှုနိုင်ငံတကာရဲ့ပြန်လည် လေးစားမှုကိုတိစောက်ဖို့အတွက်အရင်အကြီးစီစဉ်ပါလေ